မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့စီဇန်2ကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်စောဖို့ကပါရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့ TLN တို့ကြားတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်မတူပီကစစ်ကောင်စီတပ်သား200ကျော်ကိုချင်းညီနောင်အဖွဲ့ကဖမ်းဆီးထားပါတယ်။ဘကိုးမှာရေးကြည့်ပြီးတော့လူ2000ခန့်အရေးပေါ်ရွှေ့ပြောင်းနေရပါတယ်။အခုပထမဆုံးသတင်းလေးကိုတင်ပြပေးပါမယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနယ်မိုးမိတ်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ TLNL မဟာမိတ်အဖွဲ့တွေတိုက်ပွဲဆက်ဖြစ်နေတယ်လို့တန်းမျိုးသားလူမျိုးရေးတပ်မတော် TLNL ကမနေ့ကထုတ်ပြန်ပါတယ်။မိုးမိတ်မြို့စစ်ကောင်စီတပ် viewer ကောင်အပါအဝင်ခလာရ348 256 233တည်ရင်နေနဲ့တိုက်ပွဲဖြစ်ခဲ့ပြီးတော့လက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ TNL ကပြောပါတယ်။ကြောက်မဲမြို့နယ်မှာတော့လွဲခွန်တောင်နဲ့တာဝါတိုင်စက္ကန်းနေရာတွေအပါအဝင်ခမာရ901နဲ့902တည်ရင်နေနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကြောက်မဲဒေသခံတောက်ကလည်း RFA ကိုပြောပါတယ်။ TNL နဲ့ပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့မန္တလေးတိုင်းမိုးကုတ်မြို့ပေါ်မှာလည်းကြံရှိနေတဲ့စစ်ကောင်စီတပ်သားတွေကိုလိုက်လံတိုက်ခိုက်တဲ့အချိန်မှာလက်နက်တချို့သိမ်းဆည်းရမိထားတယ်လို့စစ်တုံးပန်းနှစ်ဦးကိုလည်းဖမ်းဆီးရမိထားတယ်လို့ TNL ကထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ။ချင်းပြည်နယ်မတူပီမြို့သိမ်းတိုက်ပွဲမှာထွက်ပြေးနေတဲ့စစ်ကောင်စီတပ်သားတွေနဲ့တပ်မိသားစုဝင်စုစုပေါင်း200ကျော်ကိုချင်းညီနောင်တပ်ဖွဲ့တွေကဖမ်းဆီးထားပါတယ်။ဖမ်းမိထားတဲ့အထက်မှာစစ်ကောင်စီတပ်ရဲ့ view ဟာမူအဆင့်ရှိတဲ့သူလည်းပါဝင်တယ်လို့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ CDF မတူပီရဲ့တပ်မတက်ပြောခွင့်ရှိသူက RFA ကိုပြောပါတယ်။ဒီစစ်တုံးပန်းတွေကိုဇူလိုင်လ18ရက်နေ့နဲ့25ရက်နေ့ဒီမှာဖမ်းဆီးရမိခဲ့တာပါ။မတူပီမြို့သိမ်းတိုက်ပွဲကနေစစ်ကောင်စီတပ်သားနဲ့တပ်မိသားစုဝင်တွေထွက်ပြေးတိမ်းရှောင်နေရင်းနဲ့ရထားတဲ့ဒဏ်ရာတွေကိုမကုသနိုင်တာအစာရေစာပြတ်လတ်တာနဲ့ဖျားနာတာတွေကြောင့်နောက်ထပ်လူ90လောက်သေဆုံးခဲ့တယ်လို့လည်းသူကပြောပါတယ်။မတူပီမြို့ကိုချင်းညီနောင်တပ်ဖွဲ့တွေနဲ့အတူအရက်ခတ်တတော် AA ရောတက်မတော်နဲ့ယောဂကွယ်တတ်တို့ပူးပေါင်းပြီးတော့ဂျွန်လ29ရက်နေ့မှာအပြည့်အစုံသိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမောင်တော်မြို့နယ်ကန်တာယာအလေရွာကိုမနေ့ကနေ့လယ်ပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွယ်ခဲ့လို့ကြီးရွာအုပ်ချုပ်ရေးမှူးအပအဝင်ရွာခံ5ဦးဒဏ်ရာရသွားပါတယ်မောင်တော်မြို့ဝင်နယ်ကြားဆောက်ရဲတပ်ဖွဲ့ခွဲနာခခ5ကနေလက်နက်ကြီးနဲ့ပြက်ခတ်ခဲ့တာလို့ဒေသခံတောက်က RFA ကိုပြောပါတယ်ကန်တာယာအလေရွာမှာအိမ်ခြေ60ခန်းရှိပြီးတော့လူကြီး300ခန်းနေထိုင်ပါတယ်။မောင်တော်မြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ရွာနဲ့အနီးပတ်ဝန်းကျင်ကိုလက်နက်ကြီးကြတာနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတာတွေမကြာခဏဆိုလိုကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။တနင်္သာရီတိုင်းဒဝဲမြို့နယ်တောင်သုံးလုံးရွာမှာဇူလိုင်လ28ရက်နေ့ကမပေါက်ကွဲသေးတဲ့40မမဘုံသိကိုဆော့ကစားမိရာကနေပောက်ကွဲမှုဖြစ်ပြီးတော့ကလေး2ဦးသေဆုံးသွားပါတယ်။အသက်2နှစ်ခွဲနဲ့4နှစ်အရွယ်ကလေး2ဦးသေဆုံးပြီးတော့နောက်ထပ်4နှစ်အရွယ်ကလေး2ဦးလည်းဒဏ်ရာရသွားတယ်လို့ဒေသခံတို့ကပြောပါတယ်။တောင်သုံးလုံးရွာဟာပြည်ခဲ့တဲ့မေလအတွင်းစစ်ကောင်စီတပ်လေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့နေရာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။လာအိုနိုင်ငံ VN ချင်းမြို့မှာကျင်းပနေတဲ့58ကြိမ်မြောက်အာဆီယံအစည်းအဝေးအတွင်းထိုင်းနိုင်ငံဂျာယီဝင်ကြီးမာရစ်စင်ညံဖုန်းကမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီအဖြစ် American Dollar 2,000 ခွဲနဲ့ညီမျှတဲ့ထိုင်းဘတ်ငွေ 6,000 ထောက်ပံ့ကူညီသွားမယ်လို့ကြေညာခဲ့ပါတယ်။ဒီအကူအညီကိုမြန်မာနိုင်ငံပြည်ပခန့်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကတဆင်ပေးသွားမှာဖြစ်တယ်လို့ Bangkok Post သတင်းကဖော်ပြပါတယ်လူသားချင်းစာနာမှုအကူအညီအကျိုးရလဒ်တွေကိုမြန်မာနိုင်ငံကပြည်သူအားလုံးရရှိနိုင်မယ်လို့လည်းထိုင်းနိုင်ငံသားဝင်ကြီးကပြောခဲ့ပါတယ်ဒါပြင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံကအဆုတ်ပြုတ်ထားတဲ့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအကြံပြုချက်ကိုလည်းအင်ဒိုနီးရှားလာအိုနဲ့မလေးရှားနိုင်ငံတို့ကကိုယ်စားလှယ်တွေပါဝင်တက်ရောက်တဲ့အလွတ်တဘောဆွေးနွေးပွဲမှာထောက်ခံမှုရခဲ့တယ်လို့လည်းသူကပြောပါတယ်ခင်ဗျာတရင်နေကိုတင်ပြခဲ့တာပါလက်တလောနေရဒေသတော်တော်များများမှာမိုးသွဲထန်ပြီးတော့ရေကြီးနေပါတယ်ရန်ကုန်နဲ့မလန့်မကန်ပဲခူးမြို့မှာတော့ဒီနေ့ပဲလူပေါင်း 2,000 ခန့်အရေးပေါ်ရွှေ့ပြောင်းထားရပြီးတော့လူပေါင်း 5,000 ကျော်ရေပိဒုက္ခကြုံနေရပါတယ်မတ်ထထအင်ဒရာအောင်တင်ပြထားပါတယ်ခင်ဗျာ
ဇူလိုင်လ28ရက်နေ့ကတည်းကမိုးများပြီးမြေကြီးတက်လာတာကြောင့်ပဲခူးမြို့ပေါ်အပါအဝင်မြို့မဈေးကြီးဆိုင်းကနိုင်ကျွန်တာယာကြောက်ကြီးစုနဲ့ပုံနာစုစားတဲ့ရက်ွက်တွေရေကြီးနေတယ်လို့ကုညီပေးနေသူတွေနဲ့ဒေသခံတွေကပြောပါတယ်။အနေမိုင်းရက်ွက်တွေရေမြုပ်နေပြီးဇူလိုင်လ29ရက်နေ့ဒီနေ့မှာပဲမြို့ကန်2000ခန့်ကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတယောက်က RFA ကိုပြောပါတယ်။
မနစ်ကလောက်တော့မဆိုးဘူးနဲ့အဲအဲ့ဒီပါလောက်ဖြစ်လာပြီပေါ့ဒီနေ့ထပ်ပြီးတော့ရောင်းမဲ့မှုအကျဉ်းပဲကြည့်ရမယ်အခုကတော့နေပိုင်းဖြစ်ရတော့တော်မျိုးပါတယ်ဧသာကန်ကြီးကတော့အခုဒီရေမြုပ်နေတဲ့အိန္ဒိယကကယ်တယ်ရေးအဖွဲ့တွေကနေပြီးတော့ဟိုကယ်တယ်ရေးစခန်းတွေနေရာကိုဆွေးတောင်းပို့ဆောင်ပေးတဲ့အလားတူလုပ်နေ
ရေဘေးတင့်သူတွေဟာဖုန်ကြီးကြောင်စာတင်ကြောင်ဓမ္မယုံစတဲ့နေရာတွေမှာယာယီခုလုံနေကြပါတယ်ပကုံမျိုးအနီမစင်းရီလောင်တမန်ပါရီရှန်ကြလာတာကြောင့်မြေကြီးပုံမြင့်လာတာလို့ဆိုပါတယ်ဒေတာကန်တယောက်ကတော့ဒီအချိန်ဟာစပါးစိုက်ပျိုးထားခြင်းဖြစ်တာကြောင့်စပါးကိနေပျက်စီးမှာကိုစိုးရိမ်နေရတယ်လို့ပြောပါတယ
်ကိုဘူးတန်းကစိုက်ပျိုးနေတဲ့အချိန်မှာဟိုအတိုင်းဒီကူကဆိုဆရာလို့ရှိရင်စပါးတွေကမနစ်ကတော့ဝင်ပျက်စီးသွားတာကျွန်တော်ဆိုလို့ရှိရင်ဟိုခုနကဘယ်လောက်ပါသွားလဲစပါးတွေစိုက်ထားရတာဟိုပေါင်းတဲ့စီရောရောကြရအကုန်လုံးကချင်းချားပြီးတော့ဝင်လို့ပါတယ်ဒီကြားထဲအဲ့ဒီရာကိုထားပြီးတော့ပြီးလိုက်ပြီးတော့ကျွန်တော်မှဆူရပြတာကြားတဲ့ပုံစံကြီးဖြစ်တော့အကြည့်လေးနေ
ရေဘေးကြုံနေရသူတွေကိုကုညီပေးနေတဲ့အမည်မဖော်လို့တဲ့ဆရာတော်တပါးကတော့ယာယီစခန်းတွေမှာခိုးလုံနေသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မိန့်ပါတယ်
။ယင်းနေ့လည်းဆိုဒီနေ့မှတော့အတော်လေးတော့အခက်အခဲရှိတယ်။ဘုရားတိဟိုသမင်းဟိုပြန်ရနေရဒါကြီးရှိတယ်သူတို့ကတရားနေရေးဘေးစကောင်းလာတော့သူအိမ်မှလည်းဘာမှပါမလာဘူးဥစ္စာကြီးဘေးစကောင်းမှာတော့မင်းကြီးရီကိုသမင်းတော့တော်ဝင်မဲ့လူတွေမရှိသေးပါဆန်တော်မျိုးလူတွေမရှိသေးပါအစိုးရဖွင့်ရတယ်သူကအခုလက်ရှိတော့မရှိသေးပါဘူး
ဇူလိုင်28ရက်နေ့ကမြေကြီးတက်လာတာကြောင့်ရေဘေးတန်ခံနေရသူ3000ခန့်ရှိတယ်လို့အကူအညီပေးနေသူတွေကခန့်မှန်းကြပြီးဒီနေ့အရေးပေါ်ပြောင်းရွှေ့ရတဲ့သူနဲ့ဆိုရင်လူပေါင်း5000ကျော်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်စစ်ကောင်စီရဲ့ဒီနေ့ထုတ်သတင်းစာရီမှာတော့ပဲခူးမြို့နယ်မှာကယ်ဆယ်ရေးစခန်း28ခုဖွင့်ထားပြီးလူ2000ခန့်ကိုရွှေ့ပြောင်းပေးထားတယ်လို့ကူညီထောက်ပံ့ပေးနေတယ်လို့လည်းဖော်ပြထားပါတယ်ပဲခူးတိုင်းကြောက်ကြီးမြို့နယ်မုံမြို့မှာလည်းဒီအပိုင်းမိုးအဆက်မပြတ်ရွာပြီးတောင်ကျရေကြောင်းကြောက်ကဘာတွေပြိုကျလို့အသက်၄နှစ်အရွယ်ကလေးတယောက်ရေစီးနဲ့မျောပါတိဆုံးခဲ့တယ်လို့နေအိမ်တချို့လည်းပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တောင်းမြင့်ရင်မြင့်တက်လာတာကြောင့်လည်းမုံမြို့အနီးတစ်ဝိုက်ကရွာတွေမှာရေဝင်နှိမ့်ညွတ်နေပြီးဒေသခံတချို့ရေလွတ်ရာကုန်းမြင့်တွေကိုရွှေ့ပြောင်းနေထိုင်နေကြရပါတယ်ပကုံးမြေဟာနောက်တရက်အတွင်းပေဝက်ခတ်ဆက်မြင့်တက်လာနိုင်ပြီးစိုးရိမ်ရေမှတ်အထက်မှာဆက်ရှိမယ်လို့စစ်ကောင်စီရဲ့မိုးလေဝသဌာနကဇူလိုင်လ29ရက်ဒီနေ့မနက်မှာထုတ်ပြန်ထားပါတယ်။ဇူလိုင်လစံပိုင်းကစလို့နိုင်ငံတော်မှရေကြီးရေရှည်မှုတွေဇက်တိုက်ဖြစ်နေပြီးတိုင်းနယ်ပြည်နယ်၄ခုကမြို့၁၂မြို့မှာရေပီးကျုံနေရပါတယ်ရှင်
။ပကုံးမှာရေကြီးပြီးတော့လူ5000ကျော်ဒုက္ခရောက်နေတဲ့အကြောင်းကြားခဲ့ရတာပါစစ်ကောင်စီတက်နဲ့MNDA ကိုကန့်တက်တို့တိုက်ပေါ်တွေပြင်းထန်နေတဲ့လားရှုမြို့ထဲ UWSA ဝါတပ်ဖွဲ့ကစနေနေ့ကစလို့ဝင်ရောက်နေရယူထားတာဖြစ်ပါတယ်။ဒါပေမဲ့ဒီနေ့ထိတိုက်ပေါ်တွေပြင်းထန်နေစေဖြစ်ပြီးတော့အရက်သားထိခိုက်သိဆုံးမှုတွေလည်းရှိနေသေးပါ။လားရှုမြို့ကနောက်ဆုံးအခြေအနေတွေကို RFA တရင်တော့မတ်ရင်မြို့သူပြင်ပြပါလိမ့်မယ်ခင်ဗျာ
။လားရှုမြို့မှာရှိတဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ပြီလို့ကိုကန့်တက် MNDA ကသတင်းထုတ်ပြန်ထားပေမဲ့စစ်တိုင်းရုံတန်ချက်ကတက်အမတ်ရှောင်းနေလျှောက်ထောက်ဖို့တက်အမြောက်တက်စတဲ့နေရာတွေမှာဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေရလို့ဒေသခံတွေကပြောပါရယ်မနေ့မနက်ပိုင်းကလာရှိုးမြို့မန်းစုဖုံးတော်ကြီးကျောင်းအနီးမှာလေကျောင်းတိုက်ခိုက်ခံရတာကြောင့်အရက်သား9ယောက်သေဆုံးခဲ့တယ်လို့လာရှိုးမြို့ကဒုက္ခသည်အရေးကူညီပေးနေသူတယောက်ကပြောပါရယ
်မနေ့ကတော့လင်းပုံချဲတာကကျွန်တော်မြို့ထဲမှာချဲတာပေါ့နော်မြို့ထဲမှာချဲတော့ကျွန်တော်ဒီမန်းစုရှမ်းကျောင်းထဲကိုချဲတယ်ပြီးတော့တလုံးကျတယ်ပေါ့နော်ပြီးရင်ကျွန်တော်ဒီရက်ခွက်ကိုနဲ့နေတုံးထဲမှာတလုံးကျတယ်ခါမဒီမန်းစုထဲမှာချဲတော့ပထမလိုင်းတော့ငါဆစ်ဆောင်လာတုံညာခွက်ပဲပေါ့နော်အဲ့မှာ9ယောက်တွေ့တယ်ပြီးတော့ရက်ခွက်ကိုနဲ့နေတုံးထဲမှာအဲ့ဒီမှာကျတော့မိုင်းစားကမန်းကနေပေါက်ပြီးတော့သူနောက်ရှိတဲ့တခါတည်းဖွင့်တော့အဲ့မှာမဝင်ဝင်ဆိုတဲ့25မြက်ကလေးမတယောက်တွေ့တယ်
ကိုကန့်တပ်ဖွဲ့ MNDA ကလာရှိုးမြို့ပေါ်ကစေယုံမြို့မစေရဲစခန်းပြည်နယ်ရဲတပ်ဖွဲ့ယုံခလာရ47ခမာရ900ခွန်ခလာရ68နဲ့ဘူတာရက်ကွက်မှာရှိတဲ့စင်တောင်အတန်လွင့်ယုံစတဲ့နေရာတွေကိုအပြည့်အဝထိန်းချုပ်ထားပြီးတော့မြို့အုပ်ချုပ်ရေးကိုစတင်တော့မယ်လို့ဇူလိုင်လ28ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုမထုတ်ပြန်ခင်တရက်အလိုဇူလိုင်လ29ရက်နေ့ညပိုင်းမှာ UWSA ဝါတပ်ဖွဲ့ဝင်တွေဟာလာရှိုးမြို့ကိုဝင်ရောက်ခဲ့ပါတယ်တိုက်ပွဲကာလတစ်လျှောက်မှာဝါတပ်ဖွဲ့ကမြောက်ပိုင်းညီနောင်၃ဘွဲ့နဲ့အနီးဆက်ဆုံးနေရာကပါဝင်နေတာတွေ့ရတဲ့အတွက်အခုလာရှိုးဖြစ်စင်မှာလဲမဟာမိတ်အရှင်ရှင်ညှိနှိုင်းမှုတွေရှိထားပြီးသားဖြစ်နိုင်တယ်လို့ရှမ်းပြည်နိုင်ငံရေးလှိလာသုံးသက်သူတယောက်ကသုံးသက်ပါတယ်
ဒီရတော့အမျိုးမျိုးပေးကြမှာပဲဆက်ကစားနဲ့စီဝါရိုက်ရတယ်လို့ပြောတဲ့လူတွေရှိတယ်လို့ဆက်ကစားကိုရှင်မို့ကိုကန့်နဲ့စီဝါရိုက်ပြီးဝင်လာတယ်လို့လည်းဒါအထင်ကြီးတယ်အမျိုးမျိုးပေးထားတာရှိတယ်အဲလူလူပြည့်စင်ဝင်လာတယ်မှာကိုကန့်တက်ဖွဲ့ရောဂျင်းနတ်ပတ်မလားဆိုတော့မေကွန်းကိုပြန်ကောက်မယ်ဆိုရင်ကျွန်တော်တို့ဟိုပန်းအောင်ကြည့်ရင်ကိုကန့်တက်ဖွဲ့ကဝင်တိုက်တာဒါမှမဟုတ်ဒီလူလူပြည့်စင်ကိုပြန်ပြီးတွဲပြောင်းပေးတဲ့အစဉ်လာလည်းရှိတယ်အဲ့လောက်ထောက်ရှိမယ်ဆိုရင်ခုနမေကွန်းကိုပေါ်မှာပြန်လဲတုံ့တက်လို့လည်းရပါတယ်
လာချိုအချင်းထောင်နီမှာရှိတဲ့ခလာရ68တပ်ကို MNDA တပ်ဖွဲ့ကဇူလိုင်လ28ရက်နေ့ကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာတော့လာချိုအချင်းထောင်ပွင့်သွားပြီလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအထက်ကပြန်လွတ်လာသူတွေနဲ့ပတ်သက်တဲ့အသေးစိတ်ကိုမသိရသေးဘူးလို့ပြီးခဲ့တဲ့ဇွန်လကလာချိုထောင်ကနေလွတ်လာတဲ့နိုင်ငံရေးအချင်းသူတယောက်က RFA ကိုပြောပါတယ်။ထောင်က
တော့ပွင့်သွားတာဟုတ်တယ်။ဒီအချင်းဝန်ထမ်းတွေကမိုးတုံတွေလိုအားကစားပွဲမှာပေါ်ထားသေးတယ်အတင်းလူတင်လာအားလုံးကိုတော့ထောင်ထားလိုက်တယ်လို့မျိုးထောင်ကစီးရုပ်ပွင့်သွားတယ်လို့ပါလေကြားတာပေါ့နော်အတင်းသားတွေတော့ဘယ်သူကဆိုင်လေးထားမှပေါ့ပေါ့ပြီးထားမှမသိဘူးပဲပွဲကတုံ့ပြန်တဲ့နေရာပို့ဝေးမယ်ဆိုတော့သတင်းမရဘူးပေါ့
တလနီးပါးကြာမြင့်လာပြီဖြစ်တဲ့လာရှိုးမြို့သိမ်းတိုက်ပွဲအတွင်းမှာမြို့ရဲ့အဓိကကြတဲ့နေရာတွေအားလုံးနီးပါးကို MNDA တပ်ဖွဲ့တွေကသိမ်းပိုက်ထားနိုင်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်အားများတဲ့စစ်တိုင်းရုံအဓိကတပ်ရင်းတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှင
်လာရှိုးမြို့ကိုဝါတပ်ဖွဲ့တွေဝင်ရောက်နေတဲ့အကြောင်းကြားခဲ့ရတာပါ RFA ကဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာမြန်မာပြည်မှာမီးပို့ကြောင်တုံးတဲ့ gas တွေစင်းနှုံအစမတန်မြင့်တက်ပြီးတော့ပြည်စီတွေလည်းပြက်လက်တဲ့အထိကျုံနေရတယ်လို့ gas အယောင်ဆိုင်တွေနဲ့အသုံးပြုတဲ့သူတွေကပြောကြပါတယ်ဒီကြောင်းပြေဆုံးကိုတော့မတ်သီရီမင်းစင်တင်ပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်လျှက်စစ်မီးပုံမှန်မရတာကြောင့်နေအိမ်တွေစားသောက်ဆိုင်တွေအားထားအသုံးပြုနေတဲ့မီးပို့ကြောင်တုံး LPG ဓာတ်ငွေစင်းနှုံတွေအစမတန်မြင့်တက်နေပါတယ်စစ်ကောင်စီကစစ်တပ်အတိုင်းဝိုင်းနဲ့နှိဆက်သူတချို့ကိုသာLPG ဓာတ်ငွေတင်သွင်းခွင့်ပေးထားတာကြောင့်ဈေးကွက်လက်ဝက်ကြီးအုပ်ခံထားရပြီးဈေးကွက်မှာအခုလိုပစ္စည်းပြတ်တာဈေးအဆမတန်တက်တာတွေကြုံနေရတာလို့ gas အယောင်ဈေးကွက်အတိုင်းဝိုင်းကပြောပါရယ်ရန်ကုန်မြို့က gas အယောင်ကုမ္ပဏီတစ်ခုရဲ့မန်နေဂျာတဦးကလည်းစစ်ကောင်စီရဲ့ဒေါ်လာကန့်သက်ချက်နဲ့သွင်းကုန်လိုင်းစင်တွေတင်းကျပ်ထားတာကြောင့်အခုလိုအခက်အခဲကြုံနေရတာလို့ပြောပါရယ
်စိတ်ကန်းတစ်ခုတည်းကိုလက်ဝက်ကြီးအုပ်ထားတဲ့ကိစ္စဒေါ်လာဈေးတွေတက်ပြီးသွင်းကုန်လိုင်းစင်ကိုနှိစက်ရချထားပေးတဲ့ကိစ္စနှစ်ခုကြောင့်ကဲဈေးတွေကနှစ်တိုင်းတက်နေတာပါလဝကြီးလည်းမအုပ်ဘူးသွင်းကုန်လိုင်းစင်လည်းကန့်သက်မထားဘူးဆိုရင်လက်ရှိပေးနေရတဲ့ဈေးထက်40ရာခိုင်နှုန်းလောက်အထိကျသွားနိုင်ပါတယ
်အယောင်ဆိုင်တွေကိုကုမ္ပဏီတွေဘက်က gas ဖြန့်ဖြူးပေးတဲ့နှုန်းနှဲသွားတာကြောင့်အိမ်သုံးဆိုင်သုံး gas လို့ခေါ်တဲ့ရေနံဓာတ်ငွေ liquid petroleum gas ဈေးနှုန်းတွေအဆမတန်မြင့်တက်နေပြီးဆိုင်အများစုကပျက်စီးပြတ်နေတာလို့ရန်ကုန်က gas အယောင်ဆိုင်ပိုင်ရှင်တဦးဖြစ်တဲ့ဦးနိုင်ဦးကပြောပါတယ်
ဈေးတက်ရတဲ့အဓိကအကြောင်းရင်းကတော့အဲပစ္စည်းမချနိုင်တာနံပါတ်1ချက်လောက်အောင်မချနိုင်ဘူးအဲချိုးရင်ပူပန်မှုတွေနဲ့လိုက်ပြီးတူလောင်ကြတယ်နံပါတ်2ချက်ကုမ္ပဏီချသည်ရှိရှိတယ်ကုမ္ပဏီကမချနိုင်ဆိုင်မပိတ်ချင်တော့ရတဲ့ဈေးနဲ့လိုက်ဝယ်ရောင်းပါတယ်အဲဝယ်ရတဲ့ဈေးပေါ်မှာပဲ percentage တင်တော့ပြန်ရောင်းကြတာပဲ
ပြည်ပကတင်ပို့တဲ့ LPG ဓာတ်ငွေတွေကိုရန်ကုန်စိတ်ကန်းကနေတစ်ဆင့်တနိုင်ငံလုံးကိုဖြန့်ဖြူးပေးတာဖြစ်ပေမဲ့စိတ်ကန်းရှိတဲ့ရန်ကုန်မြို့မှာတော့မကြာခဏဆိုသလိုပစ္စည်းပြက်လက်နေပါတယ်အိမ်သုံးဆိုင်သုံး gas တွေဖြန့်ဝင်နေတဲ့ EFF Eco Friendly Fuel Company တာဝန်ရှိသူတဦးကတော့ဈေးကွက်ထဲမှာပစ္စည်းပြက်လက်နေတဲ့အခြေအနေကိုလိုက်စစ်ဆေးမယ်လို့ဇွန်လ26ရက်နေ့က RFA ကိုပြောပါတယ်
။နောက်ရက်တဲ့တစ်ပတ်ကျတာဒီနေ့လောက်ဆရာအကုန်လုံးပြန်ဖြန့်နေတာ။ဒါပေမဲ့လည်းဒီကွက်ထဲမှာပြက်နေတာတော့လေအခုမှပြန်လိုက်ရမယ်လေအပြန်ဖြစ်နေတာပေါ့နော
်။ကရင်နဲ့မွန်ပြည်နယ်ဘက်မှာရေတွေကြီးပြီးလမ်းတွေပါပြတ်တောက်နေတာကြောင့်ထိုင်းဘက်ကလာတဲ့ gas တွေပစ္စည်းအဝင်မရှိဘူးလို့လည်းရန်ကုန်မြို့က gas အယောင်ဆိုင်တွေကပြောပါရယ် gas ဈေးတွေကအမြဲတက်ပြီးပစ္စည်းတွေလည်းပြက်လက်နေတာကြောင့် budget အရမီးသွေးပဲသုံးတော့တယ်လို့ရန်ကုန်မြို့ကအိမ်ဆောင်ဦးစီးတူဦးဖြစ်တဲ့ကိုထောင်ကပြောပါရယ
်ဒါပြီးခဲ့တဲ့နှစ်ထဲမှာဆိုရင်တော့တပိတ်တာ3,000-4,000ပေါ့နော်အဲအဲ့လောက်ရှိတယ်အဲကနေပြီးတိတ်မကြာဘူးဆိုတော့သူက8,000လောက်ကြီးခုန်တက်သွားတဲ့တပိတ်တော့ကုစရင်ဒါတောင်းကျော်လောက်ရှိနေတယ်။ဒါကြောင့်တောင်းကျော်နဲ့ဝယ်ဖြစ်မယ်ဆိုတော့မှအစ်င်ကဲဆိုင်တယ်ကကဲချီလို့မရဘူး။ကဲကမရတဲ့ခါကျတော့မီးသွေးနဲ့ပဲပေါ့
။ RFA ကမြို့နယ်အတော်များများမှာစုံစမ်းမေးမြန်းချက်တွေအရလက်ရှိအိမ်သုံးခန်းဈေးကွက်မှာဈေးနှုန်းတပြေးညီမရှိဘဲနဲ့မျိုးစုံဖြစ်နေပါတယ်။စစ်ကောင်စီဘက်ကထိန်းချုပ်ထားတဲ့တင်သွင်းခွင့်လိုင်စင်တွေရှော့ချပေးပြီးကုမ္ပဏီတွေဘက်ကလည်း gas ဆိုင်တွေကိုလိုအပ်သလောက်ဖြန့်ဖြူးပေးနိုင်ဖို့ gas အယောင်ဆိုင်လုပ်ငန်းရှင်တွေနဲ့အသုံးပြုနေသူတွေကမျှော်လင့်နေကြပါတယ်ရှင
်။မီးပို့ကြောင်တုံးတဲ့ gas ဈေးနှုန်းတွေအဆမတန်မြင့်တက်နေတဲ့အကြောင်းကြားခဲ့ရတာပါ။ RFA ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေလည်းဒီမှာပဲရပ်နာခွင့်ပြုပါခင်ဗျာ။မြန်မာပြည်သူပြည်သားတွေအားလုံးဘေးရန်ရဲ့အသွေအသွေကနေကင်းဝေးကြပါစေခင်ဗျာ။Radio Free